ယခင်တမရဦးသိန်းစိန်အစိုးရလက်ထက်မှာလူငယ်ကဗျာဆရာမောင်ဆောင်ခါဟာတမရကြီးဆိုတဲ့ကဗျာကို Facebook စာမျက်နှာမှာရေးသားဖော်ပြခဲ့တာကြောင့်ဆက်သွယ်ရေးဥပဒေပုံမှာ66ကားကြီးနဲ့အမှုဖွင့်အရေးယူခြင်းခံခဲ့ရပါတယ်။ကဗျာဆရာမောင်ဆောင်ခါဟာပန်မြန်မာရဲ့အဖွဲ့ဝင်တဦးပလေဖြစ်ပြီးတော့လက်ပရန်းမှာចောင်းသားတွေအကြမ်းဖက်မှုဖြစ်စဉ်နဲ့ပတ်သက်ပြီးလက်ပတ်ဖြူလှူရှာမှုပြုလုပ်ရမှာဦးဆောင်ပါဝင်ခဲ့သူဖြစ်ပါတယ်။လူငယ်ကဗျာဆရာမောင်ဆောင်ခါဟာအင်းစိန်ထောင်မှာ6လလောက်ထုတ်ကြနေထိုင်ခဲ့ရပြီးထောင်တွင်တွေ့ကြုံခံစားခဲ့ရမှု၎င်းအနေနဲ့နိုင်ငံရေးအကျဉ်းသားတွေထောင်ထဲမှာဆက်လက်ကြန့်ရှိနေသေးတဲ့အကြောင်းအနေနဲ့ပတ်သက်လို့အခုလိုပဲတွေ့ဆုံမေးမြန်းစင်မှာပြောပြခဲ့ပါတယ်
။သူကအမှုခွင့်ပြီးတော့ဆရာကိုဆစ်ဆွဲတဲ့ကိစ္စဘယ်လိုအကြောင်းအရာဆက်ဖြစ်လဲဆိုတာအရင်ဆုံးပြောပြပါစို
့။ဟုတ်ကဲ့မောင်ပါ။အဓိကတော့ကျွန်တော် online မှာကဗျာတပုတ်တင်ခဲ့ပေါ့နော်။အဲ့ဒီကဗျာတပုတ်နဲ့ပတ်သက်ပြီးအဲ့ဒီမှာပါတဲ့သမရာကြီးဆိုတဲ့ကလေးအုံးဆုံးပါပေါ့နော်။ဒီလက်ရှိအဲ့တော့သမရာဦးသိန်းစိန်ကိုရင်းညွှန်းမာတယ်ဆိုပြီးတော့ကျွန်တော်ဟိုပါပေါ့။ဆက်တွေဥရေပုံမှာ60ယောက်ကာကြီးရေ99နိုင်ငံတော်ကြီးရွေးစီမှု99ခါကိုရေနှစ်ခုနဲ့အမှုဖွင့်ခဲ့တယ်ဟုတ
်ကဲ့ကြာထောင်ထဲမှာအဲ့ဒီအထုတ်ရက်နဲ့အလိုမျိုးရှိခဲ့တာပေါ့နော်ထောင်တော့သူတို့မချခ
ဲ့ဘူးဒါပေမဲ့အတူတူပါပဲကျွန်တော်တို့ထုတ်လဲအဲ့ဒီမှာပဲထောင်လဲအဲ့ဒီမှာကျွန်တော်တို့ကြာတော့နိုင်ငံအကျဉ်းသားဆိုတော့ထောင်တိုက်ထဲမှာပဲထားရတာပေါ့ဟုတ်
ကဲ့ဆက်သူနိုင်ငံအကျဉ်းသားကြာလို့ဒီတစ်ခုခုဟိုကဒါဘယ်လိုဆက်ဆံလဲအဲ့လေးတ
ော့အဲ့ဟောဥပါအရင်တော့လူပုံစံကြီးတော့မရှိတော့ဘူးနော်နိုင်ငံကြီးတော့ဆိုရင်တို့တွေလည်းနည်းနည်းဟိုနားလည်သွားတယ်ပေါ့နော်နားလည်သွားတော့လန့်လာညှက်လာတော့တကူဖြစ်မှလည်းဆိုရင်အဲ့တော့ဟိုအရင်တော့လူမျိုးနှိမ့်ဆက်တာကြီးပါတော့လုံးဝမရှိတော့ပါဘူးဟုတ်ကဲ့ဒါ
ဆိုလို့ရှိရင်ဆရာထောင်ထဲမှာအဲ့ခက်ခက်လောက်နေခ
ဲ့ရလဲဟုတ်ပါပေါ့ဟို6လနဲ့16ရက်ပဲနေခဲ့ရတယ်အများကြီးပေါ့
သူတို့ဒီပုံမှန်အဲ့မိသားစုနဲ့တွေ့တာတော့ဘာ
တော့အဲ့လိုပေါ့ဟုတ်အဓိကပါဗျာဟိုကျွန်တော်တို့တစ်ပတ်ကိုတစ်ချိန်ပေးတွေ့ရဲ့ဟုတ်တော့ဒီပြည်ကရှိရဲအဲ့ဒါကဟိုချုပ်ထားတဲ့ကာလမှာပေါ့တကယ်လို့ကျွန်တော်ကြာသွားတယ်ဥမာကြာသွားလို့ဆက်နေရမယ်ဆိုရင်တော့ကျွန်တော်မိသားစုနဲ့နှစ်ပတ်တစ်ချိန်ပြည်ကရအဲ့လိုမျိုးပေါ့ဟုတ်ကဲ့
ကြာဟိုဒီစစ်ဆေးနေတဲ့အချိန်မှာရောတော်တော်တရားပါတွေပြောတာအစိုးရအပြောင်းလဲလဲကြုံခဲ့တယ်ဆိုတော့အဲ့ကာလမှာဘလို့ကြုံခဲ့ရလဲဆရာတွေ့ကြည့်ပြောပြပါဟု
တ်ဟိုဒါပေမဲ့ဟိုအခုချိန်ကြီးရှိနေတာတော့ဥမာကျွန်တော်ထောင်ထဲရောက်တယ်ရောက်ပြီးတော့နှစ်ရက်ဆက်တိုက်ကျွန်တော်ချစ်ကြိုးရေးရရှိတယ်ဥမာဟိုဟိုရင်းတော့ရိုက်တာနဲ့တာမရှိတော့လဲပေါ့နော်ပြရားပေးတာမျိုးတွေကြည့်တော့အိမ်မှာမေးရတယ်ဟိုလူဟိုအရင်ဟိုပါဘောနော်ဟိုထိုင်ရဖြစ်သွားအောင်လုပ်တာမျိုးလေအဲ့ဒါကြီးရှိနေတော့မဲ့ပေါ့ဟိုအဲ့ဒါကြီးကလက်ကျန်ရှိနေတန်တာတော့အထွေထူးမရှိဘူ
းဟုတ်အစိုးရအပြောင်းလဲမှာရောဆရာတို့ဒီဖြားပန်မြန်မာရဲ့လဲမှာပါနော်ဆရာအဲ့တော့ဒီအစိုးရအပြောင်းလဲမှာဆရာအနေနဲ့ဘယ်လိုမျှော်လင့်ထားလဲဒီနိုင်ငံရေးအကျဉ်းသားတွေဟိုလွတ်ပေးတဲ့ကိစ္စတွေရောဘယ်လိုထင်မြင်နေလဲအဲ့ဒါကို
ဟုတ်ဟုတ်ကဲ့ပါဟိုနိုင်ငံကြီးနာဆိုကျွန်တော်တို့66ကကြီးနဲ့အချက်ခံရတဲ့လူတွေကိုလည်း APB ကနေပြောနော်အာဒီဟာတွေကဟိုနိုင်ငံတော်ဂျီယိုပဲရှင်မှုတွေပါတယ်ပြီးတော့ဆရာဘယ်လိုကိုကျုံမခတ်ပဲနဲ့လုပ်တဲ့ဟာတွေဖြစ်တဲ့အတွက်ဒီဟာကိုနိုင်ငံကြီးနာဆိုတဲ့အကောင်းကြီးအောင်မထည့်ရပါဘူးအဲ့တော့ကျွန်တော်ပြင်ထွက်တဲ့အခါမှာဒီ66ကကြီးကြံခဲ့ရနောက်တစ်ခါကျတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလို့နိုင်ငံကြီးနာဆိုတဲ့လူတွေကြံခဲ့ရပေါ့အဲ့တော့အထောင်ထဲမှာနိုင်ငံကြီးနာကကြံပါလိမ့်ရအများကြံနေတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီအစိုးရကဘလို့ကင်တွယ်နေလေဒီမဟုတ်ဘလို့ရှေ့ဆက်ပြီးတော့သူတို့ကိုဘလို့ဆုံးဖြတ်သွားမလဲဆိုတာကိုလုံးဝတည်ပြပပြောနေတာမျိုးမရှိဘူးပေါ့နော်အဲ့အရာတခုကတော့ကျွန်တော်စိုးရိမ်တာရှိရပေါ့ဘာလို့ကျွန်တော်ဒီမိုကရေစီအစိုးရအတွက်လက်ထက်ရောက်နေပြီပေါ့အဲ့လိုလူတွေတော့ပေါ့ဟောအခွင့်အရေးမရှိနိုင်တော့ဘူးလားသူတို့တွေကလည်းဒီအစိုးရကိုပေါ့နော်ဟောအာဏာရှင်အစိုးရကိုလက်နက်ကင်တော်လန်ခဲ့တာအာဟောအဓိကတော့ဘလို့နီးနေပဲမဆိုမျိုးပေါ်မြောက်ပါတယ်ပေါ့ကျွန်တော်တို့တွေလည်းတော်လန်နေတဲ့အထက်မှာပါတယ်အဲ့တော့သူတို့တွေလည်းဒီနိုင်ငံအကျဉ်းသားတယောက်အနေနဲ့အဲ့ဒီအခွင့်အရေးပေါ့နော်ရသင့်တယ်လို့ကျွန်တော်ထင်တယ်အဲ့တော့အဲ့ဒါကိုလည်းဒီအစိုးရအနေနဲ့ပြန်စဉ်းစားပြီးတော့ဒီချာတုံးတက်ဖြစ်နေတယ်နောက်တစ်ခါကျတော့ဒီအနေနဲ့ပတ်သက်ပြီးတော့ပြည်သူတွေလည်းအမြင်ရှင်းအောင်ပေါ့ဘာကြီးလှုပ်ဆောင်နေလဲဒါမှမဟုတ်ကျွန်တော်လို့စစ်တပ်နဲ့ညှိနေလားအဲ့ဒါကိုလည်းသူတို့အနေနဲ့ညှိနေလဲညှိနေအကြောင်းပဲဖြစ်အခုတော့ပြောသေးခြင်းတယ်ပေါ့နော်အဲ့မှာဒါလည်းသူတို့တွေပေစတာမျှော်လင့်လို့ရမယ်အခုကဟိုမျှော်လင့်ချက်ကပြန်တည်သွားတယ်ပေါ့သူတို့နဲ့ပတ်သက်ပြီးတော့အဲ့လေတခုကျွန်တော်ပြောချင်တယ်
အဲ့ဒါလို့ရှိရင်ဒီထောင်ထဲမှာနိုင်ငံရေးကျင်းပလို့စရတယ်ဒီတမယောင်လောက်ကြံနေလေဆရာတို့သိရတ
ယ်။အာကျွန်တော်ကအင်းနှင်ထောင်မှာဖြစ်တဲ့တော့အင်းနှင်ထောင်နဲ့ပတ်သက်ပြီးတော့တည်တာပေါ့။အင်းနှင်ထောင်မှာအဲ့လိုဟိုဘာပေါ့ဒီဆရာကလို့တိုင်းနယ်လက်နက်ကင်အဖွဲ့လေးကလို9ယောက်လောက်ရှိရတယ်။9ယောက်လောက်ရှိရတယ်။အာကျွန်တော်သိတာပေါ့နော်။ဆိုတော့တနေ့ဟိုဘာပေါ့ကျွန်နေထောင်ထဲမှာလည်းရှိသေးရဲ့။ဟိုအဓိကတော့ AB မှာမေးချင်တည်ပါ။ AB ကစည်ရင်တည်ကြရှိနေတာ
။ဆရာကဒီကဗျာဆရာဆိုတဲ့ခါကျတော့ဘလိုဟာမျိုးတွေအတိတ်ရေးဖွယ်လေးရှိလဲဆရာ
။ဟုတ်ဟိုကျွန်တော်ကဗျာဆောက်လေးတော့ဖြစ်တယ်ပေါ့။လေးဥမာလည်းအကြီးကတော့ဟိုနိုင်ငံရေးကိစ္စပါများလာတော့နိုင်ငံရေးပြီးတော့ညဉ့်ညဉ့်ကြီးကိုကျွန်တော်တို့ဘယ်လောက်ထိလိုချင်နေကြအောင်ညဉ့်ညဉ့်ကြီးမရတဲ့အတွက်ကျွန်တော်တို့ဘယ်လောက်ထိဒုက္ခရောက်တဲ့အကြောင်းအဲ့လိုမျိုးဒီလိုကဗျာဖွယ်ရတဲ့ဟာကြီးရှိတယ်။ပြီးတော့အရင်တော့ဆိုလေ အဲဒီဆန်ကဟိုဟာဒီမိုကရေစီအစိုးရလို့ပြောခဲ့တော်လေးပဲပေါ့သူတွေအကုန်လုံးကယူနီဖောင်းဝယ်ပွတ်ပြီးတော့ပဲအဲကောင်းကင်ပြောင်းလိုက်တဲ့ပုံစံမျိုးပေါ့အဲ့ဒါနဲ့ပတ်သက်ပြီးလည်းကျွန်တော်တို့အများကြီးရေးခဲ့ရပေါ့နော်အဲလိုနောက်ကအဓိကတော့ဟိုကြပြာကအဓိကတိမ်မဟုတ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့ကျောင်းသားတပိတ်ဖြိုးခွင်းခံပြီးနောက်ပိုင်းမှာကျွန်တော်ကဒီလက်ပတ်ဖြူလှူရှာမှုဆိုပြီးတော့လုပ်ခဲ့ရပေါ့နော်။အဲ့ဒါကလက်ပတ်ဖြူလှူရှာမှုကကျောင်းသားတပိတ်ထောက်ခံမှုထဲမှာအင်းအားအကောင်းဆုံးဖြစ်ခဲ့တယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့နောက်ကအဲ့တုန်းကကျွန်တော်တို့ဆွေးလို့မရခင်ကျွန်တော်ကကြတော့၅ရောက်တော့အုပ်စုနဲ့လက်ပတ်ဖြူလှူရှာမှုလုပ်ခဲ့တာဖြစ်တဲ့အတွက်ဘုံမှာဆက်ရှင်နေလည်းမညူဘူးကြွကြော်တယ်လည်းမပါတော့လုံးဝကျွန်တော်ဘလို့မကိုအရေးယူလို့မရတဲ့အခါမှာအရေးယူလို့ရနိုင်မယ့်နီးတစ်ခုကိုသူစူးစမ်းဆိုင်ရင်းနဲ့ဒီဟာကအမှားတစ်ခုပဲလို့သူယူဆပြီးတော့ဆွဲခဲ့တာပေါ့နော်သူတို့ကျွန်တော်အနေနဲ့ဒါအမှားမဟုတ်ဘူးဒါကကြပြာတပုတ်တာလည်းဖြစ်တယ်ပေါ့အဲ့လိုပဲပြောကြတယ်ဟု
တ်ကဲ့ဆရ
ာဟုတ် you participant in peace project ဟုတ
်ဟုတ်အဲ့မှာရောဆရာ
ဟုတ်ကျွန်တော်ကကော်မတီဝင်ဗျအဲ့ဒါအဓိကကတော့ကျွန်တော်တို့ဒီလူငယ်တွေဒီညဉ့်ညဉ့်ဖြစ်စဉ်တွေမှာပါဝင်နေအောင်ကျွန်တော်တို့ကြိုးစားခဲ့တာဗျအဓိကဘာလို့လဲဆိုတော့ဟိုအခုကျွန်တော်တို့တွေအစိုးရလက်နက်ကန်ခွဲပြီးတက်မတော့ဒီလိုတုံးမဲ့ဆိုင်တွားနေရတာဗောနော်အရင်တော့ဆိုအဲ့လိုတွားရှင်းနေနေခင်မှာကျွန်တော်တို့ကမတိလို့မရအောင်သူတို့ဒီဟိုဒရင်းစာတွေမှာပေါ်ပြတာလေးတွေတိလို့မရအောင်ကျွန်တော်တို့ကသူတို့ဒီဘာရှင်းနေနေလဲအသေးစိတ်ဗောနော်ဒီကြမှာပါဖြစ်နိုင်တော့မှာပဲကျွန်တော်တို့လူငယ်အခန်းကဏ္ဍတစ်ခုအနေနဲ့ဒီသူတို့ဒီ MC limit ဒီရေးထိုးတဲ့အခါမှာ approve ပဲအနေနဲ့ပေါ့နော်ကျွန်တော်တို့တက်တည်နေနေလူငယ်ကိုယ်စားလှယ်ပါဝင်နိုင်တဲ့အထိကျွန်တော်တို့အကြိုးစားနေတယ်အဓိကတော့ဒီသူတို့တွေလုပ်နေညဉ့်ညဖြစ်ရှင်တဲ့မှာကျွန်တော်တို့လူငယ်ဒီကဏ္ဍအနေနဲ့ပါဝင်ခြင်းနဲ့ကျွန်တော်တို့လူငယ်လည်းတည်ခြင်းနဲ့အဲ့ဒါမှသာလေဒီညဉ့်ညကြီးရတယ်ကျွန်တော်တို့လက်ထဲရောက်တဲ့အခါမှာကျွန်တော်တို့ဒီထက်ပိုပြီးတော့ရည်ရှိပေါ့နော် sustainability ဖြစ်အောင်ကျွန်တော်ထိန်းသိမ်းနိုင်မယ်လို့ယူဆတယ်အဲ့ကြောင့်မလို့အဲ့ဒီအဖွဲ့ကြီးနဲ့ကျွန်တော်လုပ်ခဲ့အဲ့ဒါအဲ့မှဆိုရင်ကျွန်တော်တို့တိုင်းသားတွေလည်းပါတယ်ပေါ့နော်ဒီတိုင်းပြည်နယ်14ခုကလူငယ်တွေပါတယ်လူငယ်ကောင်းဆောင်တွေပါတယ်အဲလိုအဓိကငယ်ငယ်ရှေ့ဝင်သားတွေလူတွေပေါ့
ဒါဆိုအဲ့ဒီအဖွဲ့ကအခုချိန်ပြီးရောရှိသေးလ
ားရှိသေးရပါရှိသေ
း
အခုဒီဆိုရလက်ထက်မှာဆက်လုပ်ဖို့ကတော့ပြန်တိုင်ပြန်ရလိမ့်မယ်ဘာလို့အရင်ဆိုရလက်ထက်ကလုတ်ခဲ့တာကဟိုတိုင်းသားလည်းနဲ့အကြီးလက်မဲ့ထိုးတဲ့လူဟိုမထိုးတဲ့လူပြန်ပွဲသွားတဲ့အချိန်မှာကျွန်တော်တို့လည်းနည်းနည်းတော့ကြီးရဖြစ်ခဲ့ပေါ့အဲ့တော့အရင်ကဆိုအဲ့ NGO လက်မဲ့ထိုးမဲ့လူတွေနဲ့ကျွန်တော်တို့တွေ့ရပြီးအစိုးရဘက်က MBC ရဲ့လူတွေနဲ့တွေ့ရအဓိကတွေ့ရဆိုတာကျွန်တော်တို့ကဘာလို့ပြောနေကြလဲဆိုတော့တားပြီးနားထောင်နေပြီးတော့နောက်ဆုံးမဲ့ကျွန်တော်တို့တောင်းနေဒီသူတို့ဆွေးနွေးပွဲမှာဟိုဘောနော်ဒီကနေ observer အနေနဲ့တွားနားထောင်မှုနေရာကျွန်တော်တောင်းခဲ့ရအဲ့တုန်းကဟို NC ရဟိုဘောဒီဘက်ကဟိုတိုင်းရဲလက်နဲ့ကင်နေရချက်ချင်းဖွင့်ပြီးတော့လဲဒီဘက်ကရေဆွေးဘက်ကချက်ချင်းဖွင့်ပြီးသူတို့နောက်ဆုံးမဲ့ကျွန်တော်တို့ကအတင်းတောင်းတဲ့ခါမှာတော့အရှင်ပြေခဲ့တယ်ပေါ့အဲ့တော့ကျွန်တော်တို့အဲ့မှာကျွန်တော်အောင်မြင်ခဲ့တာဗါလဲဆိုတော့ကျွန်တော်တို့ဒီသူတို့နဲ့ဟိုဘောနော်တလားတစ်ချိန်လောက်ဘောနော်ပြန်တွေ့ခွင့်ရှိရဲ့နောက်ခါကြတော့သူဘာလုံးနေလဲတိချာတိရတယ်ပြီးတော့သူတို့ဆွေးနွေးပွဲတွေမှာကျွန်တော်တို့က observer နည်းနည်းလူမဲ့ကုသလေတယောက်ရတယ်ပေါ့အဲ့တော့ကျွန်တော်အမြဲတမ်းဟိုဒီကနေ့အဆက်မပြတ်တော့ဘူးလို့မျိုးရှိခဲ့အခုဒီဆိုရလက်ထက်မှာကြဘာလုံးမလဲဆိုတော့အခုကျွန်တော်လည်းထောင်းနေရတော့အဲ့ဒါနေအရင်ပြတ်သွားတော့အခုတော့ကျွန်တော်အဲ့ဒါပြန် try လုပ်ပေါ့အဲဖွဲ့ရပြန်ခေါ်ပြီးတော့ဒီဟာဒီဆိုရလက်ထက်မှာပြီးတော့ပင်ဟိုနှစ်ချက်တရားလုံးပင်လုံးကြီးလာခံအောင်အဲ့ဒီဘယ်လိုတော့မလဲကျွန်တော်ပြန်ဆောင်ကြည့်အောင်အဲ့တော့ကျွန်တော်ကလည်းအတင်းလို့လို့မြင်သူတို့ဒီဒီဆိုတည့်ရဲ့လမ်းကြောင်းကိုပဲကျွန်တော်ကားနနာမမြင်ရတာရှိရပေါ့အဲ့တော့ကျွန်တော်အဲ့ဒါကိုပြန်သုံးတက်ဖို့ပုံလေးလို့ဖြစ်နေတာ
ဟုတ်ကဲ့ဆရာဒါဆိုလို့ရှိရင်ဆရာထောင်ထဲမှာရှိနေတဲ့ပြမဆရာကိုအားပေးရတူရရှိရဲ
့
ဒီ list ပြောင်းစီချင်တဲ့သူရှိခဲ့ရတော့အဲ့တကြားဘာများပြောချင်ပါလ
ဲကျေးဇူးတင်တယ်ကပဲပြောချင်တာဘာလို့ဆိုတော့ဟိုကျွန်တော်တို့ကျွန်တော်ကြတော့ဘယ်လိုလဲဆိုတော့ပထမဟိုနိုင်ငံဟိုဘောလူရင်းချက်နာခွင့်နေအားလုံးလွတ်သွားခြင်းမှာကျွန်တော်တို့အကြံခဲ့ပေါ့နော်အဲ့ဒီမှာကအဲ့ဒီကလာအရင်ခက်ခဲပေါ့နော်။ဘာလို့ဆိုတော့ဟိုအရင်တော့ကကြတော့ဒီထဲမှာအကြောင်းသားတွေရောအလုပ်သမားတွေရောအဲကိုနေရွေလူတန်းလူတွေအားလုံးတငယ်ချင်းတွေပေါ့။ထောင်ကြနေတော့လည်းပဲအချင်းချင်းအားပေးပေါ်ရပါကုယုံကြီးချက်ကိုပြန်ပြည်ဝင်ရနေပြောဘွားဖြစ်တန်းခဲ့ပေါ့။သူတို့တွေမရှိတော့ဘဲနဲ့ဟိုထောင်ထဲမှာနိုင်ငံချင်းတန်းပတ်တက်ပြီးတော့လူငယ်နေသူတွေကြံနေခါမှာသူတို့ဟိုဒီစိတ်တန်ရနည်းနည်းအဲ့ဒီမြေဖြစ်လာတဲ့ဟိုဘာလို့ကအခုကြံခဲ့လူတွေရှိကြီးရေကျွန်တော်တို့သူတို့ကုကျင်းစားရပေါ့နော်။ဘာလို့ဆိုတော့အလုံးကထောင်ထဲမှာအပြင်ရောက်နေပျော်နေတဲ့အချိန်ပြီးတော့အထူးကလည်းနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးပြီလို့អော်နေတဲ့အချိန်မှာတကယ်ကြံနေပြီးတော့သူတို့ကဟိုအထူးကငါတို့မိပါလားပြည်သူကငါတို့မိသွားပြီလားဆိုတော့သူရဲ့ခံစားချက်ကိုကျွန်တော်ကုကျင်းစားတယ်။အဲ့တော့ဟိုဘယ်လိုလဲဆိုတော့ကျွန်တော်လူမျိုးလှုပ်ပေးရလူလည်းကျေးဇူးတင်တယ်ပြီးတော့အဲ့လူတွေထပ်ပြောချင်တာအထက်မှကြံရှိနေတဲ့လူတွေကိုလည်းမိပါနဲ့ပေါ့ကျွန်တော်သူတို့အတွက်လည်းဘလူရအောင်လုပ်ပြီးနိုင်မလဲဆိုပြီးတော့နီးလဲခြာကြည့်ကြပါတယ်။ကျွန်တို့တွေကနိုင်ငံကျင်းသားတွေမရှိတော့ဘူးဆိုပြီးတော့ရည်တိပဲပြောနေတာမျိုးကြတယ်ကျွန်တော်တဘောမကြောက်ဘူးနော်။အဲ့ဒါကိုလည်းမမေ့စေချင်ဘူး။ဟိုနည်းနည်းတော့ဟိုအားလုံးဝမ်းကြည့်ရမှရမယ်လို့ထင်တယ်ဗျ။ဟုတ်ကဲ့။
ကျေးဇူးပါ။
ခုလိုတွေ့ဆုံမိမြန်မှုကိုမြန်မာပြည်ကသတင်းတောက်ယူလွင်စုက SBS Radio ကိုပေးပို့ထားတာပါကျေးဇူးတင်ပါတယ်ရှင
် SBS World News ကနေကမ္ဘာနဲ့ပြည်တွင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်နောက်ဆုံးရသတင်းတွေကို Radio ကနေတဆင့်တနင်္လာနေ့ကနေတောက်ကြနေ့အထိညနေ6နာရီမှနားဆင်နိုင်တယ်လို့ညနေ6နာရီခွဲမှလည်းရုပ်မြင်သံကြားကနေနေ့စဉ်ကြည့်ရှုနားဆင်နိုင်ပါတယ်sbs.com.au/news မှာလေ့လာနိုင်ပါတယ်ရှင်